လာမယ့်မလ18ရက်နေ့ဆိုရင်မြန်မာရုပ်ရှင်အကယ်ဒမီစုပေးပွဲကျင်းပပါတော့မယ်အကယ်ဒမီစုပေးပွဲမတိုင်ခင်ရုပ်ရှင်လောကသားတွေအကြားလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေတဲ့ပြဿနာတစ်ခုကတော့ဘန္ဒာရေးနဲ့အခွန်ဝန်ကြီးဌာနပြည်တွင်းအခွန်ဦးစီးဌာနကနေအစိုးရပိုင်းသတင်းစာတွေကနေတဆင့်အခွန်ဆောင်တဲ့ရုပ်ရှင်အမှုပညာရှင်စီးရင်ထုတ်ပြန်လိုက်တဲ့ကိစ္စပါကြီးညာချက်မှာ2016-19ခုနှစ်အတွက်ဝင်ငွေကွန်ဆောင်ထားသူစီးရင်မှာအမှုပညာရှင်19ယောက်ပဲပါဝင်နေတာတွေ့ရပါတယ်ဒီထဲဆောင်ထားတဲ့အခွန်ငွေကလည်းအဲ့ဒီအမှုပညာရှင်တွေရတဲ့အခွန်ဝင်ငွေနဲ့နှိုင်းရှင်ရင်မဆိုးစလောက်ပမာဏလောက်ပဲဖြစ်နေတာမို့ပြည်သူတွေကြားဝေဖန်တာတွေထွက်ပေါ်လာပါတယ်။ဒီပြိုင်နဲ့တည်းအခွန်ဆောင်စီးရင်မှာမပါတဲ့အမှုပညာရှင်တချို့ကလည်းအခု2016-19ဘန္နာနှစ်မကုန်သေးဘူး။ခါတိုင်းသူတို့အခွန်ဆောင်ပါတယ်။အခုလည်းဆောင်ပါပါ။အခုလိုဘန္နာနှစ်မကုန်ရင်ကျင်းရတာအခွန်ဌာနကမယိုးသားဘူး။စသဖြင့်ဝေဖန်ကြတာတွေလည်းရှိလာပါတယ်။အမှုပညာရှင်တွေအခွန်ဆောင်သင့်သလား။အမှုပညာရှင်တွေအခွန်ဆောင်တာမဆောင်တာဟာတိုင်းပြည်အတွက်ဘလောက်အရေးကြီးလဲဆိုတာခုတစ်ပတ်ဆွေးနွေးသုံးသပ်ကြည့်ကြရအောင်ပ
ါပြည်ရင်းအခွန်ကထုတ်ပြန်တဲ့စာရင်းမှာပြည်တီဦးနေတိုးဖွဲ့ဖွဲ့နဲ့ခန့်စီသူတို့ဟာတစ်နှစ်စာအတွက်အခွန်ငွေ7,320ကျော်ကနေ3,500အထိပေးသွင်းခဲ့ကြပြီးအခုအများဆုံးပေးဆောင်သူအမှုပညာရှင်တွေဖြစ်ကြတယ်လို့ဖော်ပြထားပါတယ်ဆိုင်ဆိုင်ခန့်လိုက်တဲ့ဈေးရထက်တို့ကငွေချက်7,000ကျော်ကနေ3,200ခိုင်တင်းကြီးတက်မုံမြင့်ချစ်တူဝေမေတန်းနုနဲ့နေမင်းတို့ကငွေကျပ်3သိန်းကနေ10သိန်းနေမျိုးအောင်ချစ်စနိုးဦးရန်အောင်ဝဝအောင်နဲ့နေထူးနိုင်တို့ကငွေကျပ်3သိန်းကျော်ကနေ3သိန်းဂွမ်းပုံကြီးအရိုင်းနဲ့ဦးဝင်းမြိုင်တို့ကငွေကျပ်3သိန်းအောက်တို့ကိုပေးဆောင်ကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်အခွန်ကဥပဒေအရပြည်တွင်းအခွန်ဦးစီးဌာနဟာအခွန်တန်းပြည်သူတယောက်ဘလောက်အခွန်ဆောင်ထားတယ်ဆိုတဲ့ပမာဏအတိအကျထုတ်ပြန်ပြောဆို권မရှိပါဘူးဒါကြောင့်အခွန်ပမာဏဘယ်လောက်ကနေဘယ်လောက်ကြားအခွန်ထမ်းဆောင်သူတွေအဖြစ်အကြမ်းပြင်းလောက်ပဲဖော်ပြနိုင်တာဖြစ်ပါတယ်။အမှုပညာရှင်တွေအခွန်ဆောင်ထားတဲ့ငွေတွေများသလားနည်းသလားတွက်ချက်ကြည့်ကြရအောင်ပါ။2016ခုနှစ်တီထောင်စုရဲ့အခွန်ကောက်ဥပဒေမှာတနှစ်ဝင်ငွေ7,320အောက်ကိုအခွန်ကင်းလွတ်ခွင့်ပြုထားပါတယ်။တနှစ်ဝင်ငွေ3,200ကျော်ကနေ90ကျော်ကိုအခွန် 900 ခိုင်နှုန်း3,900ကျော်ကနေ3,100အထိ100ခိုင်နှုန်းသိန်း100ကျော်ကနေသိန်း200အထိ1500ခိုင်နှုန်းသိန်း200ကျော်ကနေသိန်း300အထိ200ခိုင်နှုန်းနဲ့သိန်း300အထက်ကို2500ခိုင်နှုန်းကောက်ဖို့ပြဋ္ဌာန်းထားပါတယ်ဒီပြဋ္ဌာန်းချက်အရဆိုရင်အခွန်အများဆုံးထမ်းဆောင်ပါတယ်ဆိုတဲ့ပြည်တီဦးနေတိုးဖွေးဖွေးနဲ့ခန့်စီသူတို့ကိုတိုင်ပင်လျင်တစ်နှစ်လုံးနေမှကျပ်သိန်း450လောက်ပဲဝင်ငွေရှိတယ်လို့ပြောဆိုထားပုံပေါက်ပါတယ်အကြောင်းကတော့အခွန်တွက်ချက်မှုစနစ်အရာအချက်အလက်တွေပြည့်စုံရင်တက်တာခွင့်ပေါင်းစုံကျပ်သိန်း200လောက်ရနိုင်ပြီးကျပ်နဲ့ကျပ်သိန်း250အပေါ်လောက်မှာပဲအခွန်20ရာခိုင်နှုန်းဆောင်ရမှာဖြစ်ပါတယ်။ဒါမှအခွန်ကျပ်သိန်း50ကျပ်တင်မှာပါ။အဲ့ဒီထိတ်တန့်အခွန်ဆောင်တဲ့အမှုပညာရှင်၄ယောက်ဟာကျပ်သိန်း20ကနေ50ကျားဆောင်တာဆိုတော့အဲ့ဒီကျပ်သိန်း450ပမာဏထက်နေတဲ့ဝင်ငွေပဲရပါတယ်လို့ပြောဆိုထားတဲ့အတိတ်ပဲထွက်ပါတယ
်တကယ်လက်တွေ့အခြေအနေရဆိုရင်အဲ့ဒီနာမည်ကြီးမင်းသားမင်းသမီးတွေဟာရုပ်ရှင်ဇက်ကားကြီးတကားရရင်ကျပ်သိန်း200ကနေ250ဗီဒီယိုတကားရရင်ကျပ်သိန်း100ကနေ150ရနေကြတာပါဝင်ငွေအလွန်ကောင်းပြီးအလွန်ချမ်းသာကြတာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်နည်းများမဟုဒီမိုကရေစီအစိုးရခေတ်မှာအခွန်ဆောင်တယ်ဆိုရင်ပဲသူတို့ကိုအသိမှတ်ပြုရမှာဖြစ်ပါတယ်သူတို့ထက်ပိုဆိုးတာကအခွန်လုံးဝမဆောင်တဲ့အခြားအမှုပညာရှင်တွေပါဒီစင်းထဲမှာမပါဘူးဆိုကြတဲ့ကတနှစ်ကျပ်တသိန်းအောက်တနည်းတလောက်ကူမှကျပ်ငွေထောင်ကနန်းလောက်တော့အခွန်မဆောင်မှုဆိုတဲ့သဘောသက်ရောက်နေပါတယ်။ဒီအတွက်တချို့အမှုပညာရှင်တွေကတော့ရှင်းကြလင်းကြပါတယ်
။အားလုံးကိုခြုံငုံသုံးသပ်ကြည့်ရင်မြန်မာနိုင်ငံကအမှုပညာရှင်တွေအများကြီးတဲကမှလက်တဆုပ်စာလူတွေလောက်ပဲအခွန်ဆောင်ကြတာဆောင်တော့လဲနည်းနည်းလေးပဲအခွန်ဆောင်ကြရဲဆိုတာတွေ့နိုင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်အခုဆိုတိုင်းပြည်မှာတည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့ဒီမိုကရေစီအစိုးရတည်ရဲ့တာဝန်ယူထားပါတယ်။ဒီအစိုးရဟာတိုင်းပြည်အတွက်လိုအပ်တဲ့အသုံးစရိတ်ကိုငွေဆက်ကူတွေဘုံမလို့အော်ရိုက်ထုတ်ပြီးမဖြေရှင်းတယ်လို့တန်ရာဇာတာတွေကလည်းဖြစ်တဲ့ဈေးနဲ့ရောင်းပြီးမဖြေရှင်းပါဘူးဈေးကွက်စီးပွားရေးစနစ်ကျင့်သုံးတဲ့ဒီမိုကရေစီနိုင်ငံတွေနီးတူပြည်သူလူထုစီကကောက်ခံရရှိတဲ့အခွန်အကောက်နဲ့တိုင်းပြည်အတွက်လိုအပ်သမျှတုံ့ဆွဲပါတယ်ဒါကြောင့်ဒီမိုကရေစီစနစ်ဒီမိုကရေစီအစိုးရကိုထောက်ခံတဲ့နိုင်ငံသားတိုင်းအခွန်ဆောင်ဖို့လိုကိုလိုအပ်ပါတယ် အဲ့ဒီတဲမှာရုပ်ရှင်အနုပညာရှင်တွေလည်းပါနေတဲ့အတွက်ထိတ်ဆုံးကနေအခွန်ဆောင်ပြတင်ပါတယ်ပြောရရင်အရင်ဆရာနာရှင်တွေခေတ်တုန်းကရုပ်ရှင်အနုပညာရှင်အများစုဟာအခွင့်အဒုက္ခတွေပါတစ်ဖက်မှာဆရာနာရှင်တွေကဖိအားပေးပြီးဟိုစကားရိုက်ပေးပါဒီစကားတရုပ်ဆောင်ပေးပါဆိုပြီးအတင်းအကျပ်ဖိအားပေးစေခိုင်းတာမျိုးရှိပေမဲ့အခြားတစ်ဖက်မှာတော့ရုပ်ရှင်အနုပညာရှင်တွေကိုညီကွက်ချပေးတာကားတင်သွင် ျိုးပေးပြီးစီယုံသိမ့်သိမ့်တာမျိုးလည်းလုပ်ခဲ့ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်လက်ရှိကာလဟာဒီမိုကရေစီအစိုးရကနေတိုင်းပြည်ကိုဒီမိုကရေစီအပြည့်အဝရအောင်ကြိုးစားအားထုတ်နေတဲ့ကာလမှုပြည်သူအချစ်တော်တွေဖြစ်တဲ့ပြည်သူတွေအတုခိုးစရာပုံကိုယ်တွေလည်းဖြစ်တဲ့အမှုပညာရှင်တွေအနေနဲ့စံပြအဖြစ်ထိတ်ဆုံးကနေအခွန်ထမ်းဆောင်တင်ပါတယ်။အခုဆိုရင်အခွန်ဌာနဝန်ထမ်းတွေဟာမအားမလတ်ဖြစ်နေကြတဲ့အမှုပညာရှင်တွေရှိရာအရောက်လာပြီး one stop service အနေနဲ့အခွန်ကောက်ခံပေးဖို့တောင်စီစဉ်နေပါပြီ။ဒီလိုထိုက်သင့်တဲ့အခွန်ဆောင်ကြမှသာအမှုပညာရှင်တွေဟာဒီမိုကရေစီစနစ်ကိုကျန်းနစ်သက်ပါတယ်ဆိုတာပါဇက်ပြောမဟုတ်တကယ်လည်းနှစ်နှစ်ကာကလိုလားသူတွေဖြစ်ကြောင်းသက်သေထူပြီးဖြစ်နေပါလိမ့်မယ်။